မြန်မာနိုင်ငံမှာအားလုံးခံစားနိုင်တဲ့တိုးတက်မှုတွေရဲ့အုံမြင့်ဖြစ်မဲ့စွန့်အင်တည်ယူဖို့ဆောင်ရည်မျိုးပြဖွံ့ဖြိုးရေးလေယာစိုက်ပျိုးရေးနဲ့လူမှုကဏ္ဍတွေဖွံ့ဖြိုးတိုးတက်ရေးတွေမှာအကူအညီပေးဖို့အတွက်အာရှဖွံ့ဖြိုးရေးဘဏ် ADB ကစိတ်အားထက်သန်နေပါတယ်လို့ ADB ဥက္ကဋ္ဌတာကေဟီကိုနာကာအိုကပြောလိုက်ပါတယ်နေပြည်တော်မှာကျင်းပတဲ့အာဆီယံဗဏ္ဍာရေးဝန်ကြီးများစည်းဝေးပွဲအတွက်မြန်မာနိုင်ငံမှာရောက်ရှိနေစဉ်မှာ ADB ဥက္ကဋ္ဌကအခုလိုပြောလိုက်တာဖြစ်ပါတယ်နေပြည်တော်မှာသမရဦးသိန်းစိန်အပြင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့မစ္စတာနာကာအိုမနေ့ကတွေ့ဆုံပြီးတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေရှိနေတဲ့အခွင့်အရေးတွေကို ADB ကကူညီရင်ဆိုင်ဖြည့်ရှင်းပေးရေးဆွေးနွေးခဲ့တယ်လို့ ADB ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့၃နှစ်ကစလို့ပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့ကြေညာခဲ့တဲ့မြန်မာနိုင်ငံမှာဘယ်ရောကားမှနဲ့မတူတဲ့အသွင်ကူးပြောင်းမှုတွေဖြစ်နေတယ်လို့ ADB ဗန်ဥက္ကဋ္ဌကပြောပါတယ်။ဖွံ့ဖြိုးတိုးတက်ရေးမှရင်ဆိုင်နေတဲ့စိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မယ်ဆိုရင်2030ခုနှစ်မှာမြန်မာနိုင်ငံဟာအထက်တန်းအလဲအလတ်ဝင်ငွေရှိတဲ့တိုင်းပြည်ဖြစ်လာနိုင်တယ်လို့ ADB ရဲ့လက်တလောလေးလာမှုတစ်ခုကညွှန်ပြနေတယ်လို့လည်း ADB ရဲ့ကြေညာချက်မှာဖော်ပြပါတယ်။အာဆီယံဗဏ္ဍာရေးဝန်ကြီးများစည်းဝေးပွဲကိုတော့နေပြည်တော်မှာဒီကနေ့စနေနေ့မှာကျင်းပပါတယ်။ဒေတာရင်းနဲ့ကမ္ဘာစီးပွားရေးအလားအလာတွေအပြင်အာဆီယံစီးပွားရေးအတိုင်းအဝိုင်းပေါ်ဆောင်ရေးအတွက်အာဆီယံနိုင်ငံတွေကြားမှာဗန္ဒာရေးအရာပို့ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးသဘောတူခဲ့ကြပါတယ်။အာဆီယံဗန္ဒာရေးဝန်ကြီးတွေဟာရှိနိုင်မဲ့အန္တရာယ်တွေ၊မူဝါဒရေးရာစိန်ခေါ်မှုတွေကိုလည်းအာရှဖွံ့ဖြိုးရေးဘဏ်၊ကမ္ဘာဘဏ်၊နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ ASEAN Plus 3 Macro စီးပွားရေးသုတေသနရုံးကအဆင့်မြင့်တာဝန်ရှိသူတွေနဲ့လည်းဆွေးနွေးဖလှယ်ခဲ့ကြပါတယ်ရှင်။